ဂျာမနီသမ္မတရဲ့ဖိတ်ကြားချက်နဲ့ဒေါက်ဆန်းစုကြည်ရဲ့ပထမဆုံးအကြိမ်ဂျာမနီနိုင်ငံဘာလင်ခီးစဉ်စတင်တော့မှာဖြစ်ပါတယ်သမရဝင်ကြီးချုပ်အပါအဝင်အစိုးရပိုင်းထိတ်တန့်တာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိသလိုလွှတ်တော်ကလည်းသွားပြီးတော့လေ့လာမှာဖြစ်ပြီးဝီလီဘရန့်ပရိုက်စ်ကိုလည်းလက်ခံရယူမှာဖြစ်ပါတယ်။ဂျာမနီနိုင်ငံခီးစဉ်ပြင်တော့ပြင်သစ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ဥရောပနှစ်နိုင်ငံခီးစဉ်နဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကတင်ပြပေးမှာပါရှင်
။မြန်မာနိုင်ငံကိုဖေဖော်ဝါရီလတုန်းကရောက်လာခဲ့တဲ့ဂျာမနီသမ္မတကသူနဲ့တွေ့ဆုံချိန်မှာဖိတ်ကြားခဲ့တဲ့အတွက်သူ့ရဲ့ဖိတ်ကြားချက်နဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ရဲ့ဂျာမနီခီးစဉ်ဟာဧပြီလ9ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။ပြင်သစ်နိုင်ငံကိုပါခီးဆက်ဖို့ရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ရဲ့ဥရောပနှစ်နိုင်ငံခီးစဉ်နဲ့ပတ်သက်လို့ခီးစဉ်မှာဒေါန်ဆန်းစုကြည်နဲ့အတူလိုက်ပါမှာဖြစ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုဖြိုးစရာတော်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။
မြန်မာဒီမိုကရေစီဘက်ကဥက္ကဋ္ဌဒေါန်ဆန်းစုကြည်အနေနဲ့ဂျာမနီနိုင်ငံသမ္မတရဲ့ဖိတ်ကြားချက်အရဂျာမနီနိုင်ငံကိုတွားရောက်ဖို့အစီအစဉ်ရှိပါတယ်။အဲ့ဒီခီးစဉ်ကတော့ဂျာမနီနဲ့ပြင်သစ်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။ခီးစဉ်စတင်မယ့်နေ့ကတော့ဒီဧပြီလ9ရက်နေ့မှာမြန်မာနိုင်ငံကစတင်ထုတ်ပေါ်မယ်။ဂျာမနီနိုင်ငံမှာဒီဂျာမနီနိုင်ငံသမ္မတနဲ့ပြည်ဆောင်တာအပြင်အစိုးရဖွင့်ဝင်ကြီးတွေနဲ့တွေ့ဆုံတာလေးတွတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံပြီးတော့တွတ်တော်သွားရောက်လေ့လာဖို့အစီအစဉ်လေးရှိပါတယ်။ဂျာမနီနိုင်ငံမှာဆိုလို့ရှိရင်တော့ Willy Brandt Prize ဆိုလည်းလက်ခံရယူမှာဖြစ်ပြီးတော့ဧပြီလ14ရက်နေ့မှာပြင်သစ်နိုင်ငံကိုဆက်လက်ပြီးခီးထွက်သွားပါမယ်။ပြင်သစ်နိုင်ငံမှာဆိုလို့ရှိရင်လည်းပြင်သစ်သမ္မတနဲ့တွေ့ဆုံတာလေးနောက်ပြီးတော့အစိုးရဖွင့်ဝင်ကြီးတွေနဲ့တွေ့ဆုံတာလေးတွတ်တော်သွားရောက်လေ့လာဖို့ဒီအစီအစဉ်လေးရှိပါတယ်။
နိုဘယ်ငြိမ်းချမ်းရေးဆုရှင်ဂျာမနီဝင်ကြီးချုပ်ဟာဝီလီဘရန့်ကိုဂုဏ်ပြုပေးအပ်တဲ့ဝီလီဘရန့်ဆုကိုလက်ခံယူဖို့ရှိတဲ့ဒေါန်ဆန်းစုကြည်ရဲ့ပထမဦးဆုံးအကြိမ်ဂျာမနီနိုင်ငံခီးစဉ်အတွင်းမှာဂျာမနီအစိုးရပိုင်းကသမ္မတဂျွာဟင်ကော့ဝင်ကြီးချုပ်ဒေါက်တာအင်္ဂလာမာကယ်အပါအဝင်အစိုးရပိုင်းအကြီးအကဲတွေနောက်လွှတ်တော်ဥက္ကဋ္ဌဒေါက်တာနိုဘက်လန်မတ်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဒီလိုမျိုးဂျာမနီအကြီးအကဲတွေနဲ့ဒေါန်ဆန်းစုကြည်တွေ့ဆုံဆွေးနွေးကြမယ့်အပေါ်ဂျာမနီနိုင်ငံကမြမရေးလှုပ်ရှားသူဦးနွေအောင်ကပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြမဒီမိုကရေစီရေးနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မယ့်အလားအလာကောင်းနေပေါ်ထွန်းလာစီမှာဖြစ်တယ်လို့သုံးသပ်ပါတယ်
။ဒီချိန်ဟာတော်စုရဲ့ပထမဆုံးအကြိမ်ဂျာမနီမှာလာပြီးတော့ဂျာမနီမှာရှိနေတဲ့ဝင်ကြီးချုပ်တွေကသမရတွေကတခြားဝင်ကြီးတွေရောနဲ့တွေ့တယ်ဆိုတာဒါပထမဆုံးအကြိမ်ဂျာမနီမှာတွေ့တာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဂျာမနီမှာရှိနေတဲ့မြန်မာပြည်အနေနဲ့ကတော့အလွန်ပဲဝင်းတာပြီးတော့အလွန်လည်းပဲကိုယ်ယူပါတယ်ကျွန်တော်တို့တကယ်ကို development ပေါ့လေမြန်မာနိုင်ငံနဲ့ဂျာမန်နိုင်ငံတို့ဖြစ်ကြည်ဖြစ်တဲ့အပြင်ကုသရောင်းဝယ်ရအစအကုန်လုံးချောချောချူယူအစဉ်ပြေတိုးတက်မယ်လို့တော့ယူဆပါတယ်ခင်ဗျာ
ဒေါန်ဆန်းစုကြည်ရဲ့ဂျာမနီနိုင်ငံခီးစဉ်အတွင်းမှာဒေါန်ဆန်းစုကြည်ဟာမြန်မာမိသားစုနဲ့ဧပြီလ13ရက်နေ့မနက်ပိုင်းမှာတွေ့ဆုံမှုရှိတဲ့အကြောင်းကိုလည်းဥနယ်အောင်ကပြောပြပါတယ
်ဧပြီလ9ရက်နေ့ရောက်မယ်ဒေါ်စုကလည်းပဲနိုင်ငံတော်အဲ့တော်အနေနဲ့ဒီဂျာမနီကိုလာမှာပေါ့ဒါတော့ဒီဟိုတပရပရက်ဇစ်ဒန့်ကောက်ကသူက10ရက်နေ့မှာဒေါ်စုကိုဟိုအက်ခါမယ်နော်သူရဲ့နန်းတော်မှာဒေါ်စုရဲ့နဲ့ဒေါ်စုအဖွဲ့ဝင်တွေကိုပေါ့နောက်တစ်ခါပါလင်းနေမကဘူးပေါ့လေဒီဂျာမနီမှာရှိနေတဲ့ဟိုမြန်မာအတိုင်းဝိုင်းရောနောက်ဥရောပမှာတခြားနိုင်ငံတွေမှာရှိနေတဲ့မြန်မာအတိုင်းဝိုင်းရောသူတို့နဲ့ဒေါ်စုနဲ့ဒေါ်စုတို့အဖွဲ့နဲ့တွေ့မယ်13ရက်နေ့မနေ့10နိုင်မှာစမယ်တွေ့မယ်နေရာတော့ Free University ပါလင်းပေါ့ဒီလွတ်လပ်တဲ့ဟိုပါလင်း University မှာကျွန်တော်တို့ကအဲ့ဒီမှာလှုပ်ဖြစ်မယ်အဲ့ဒီပြန်တော့သူကတော့ဂျာမနီရဲ့အဓိပတိနော်ဟိုချန်ဆလာမစ္စစ်မာကယ်တို့နောက်ပြီးတော့ဖောရင်မင်နစ္စတာတို့နောက်တခြားဖက်ဒရယ်မင်နစ္စထရီဝင်ကြီးတွေနဲ့နောက်ပြီးတော့ကျွန်တော်တို့ဖက်ဒရယ်ပါလီမန်ကဥက္ကဋ္ဌနဲ့ MBC နဲ့စသည်ဖြင့်ပေါ့လေဒီထိတ်တန်းကနိုင်ငံရေးသမားကြီးတွေနဲ့ဟိုတွေ့ဆုံပြီးတော့ဆွေးနွေးကြမယ်ပြောကြမယ်ဆိုတာတော့ကျွန်တော်တို့သိထားပါတယ်ခင်ဗ
ျဧပြီလ14ရက်နေ့မှာတော့ဒေါန်ဆန်းစုကြည်ဟာပြင်သစ်နိုင်ငံပါရီမြို့ကိုခီးဆက်มาဖြစ်ပါတယ်ပြင်သစ်နိုင်ငံပါရီမြို့မှာတော့သမ္မတဖရန်ဆွာအိုလန်းနဲ့တွေ့ဆုံမှုရှိသလိုအစိုးရဘိုင်းအကြီးအကဲတွေနဲ့လည်းတွေ့ဆုံมาဖြစ်ပါတယ်ဒီနောက်မှာတော့ပြင်သစ်စစ်တပ်ကတော်နဲ့ပြင်သစ်လွှတ်တော်ကိုတွားရောက်လေ့လာมาဖြစ်ပါတယ်ဒေါန်ဆန်းစုကြည်ရဲ့ပြင်သစ်နိုင်ငံခီးစဉ်ကိုဧပြီလ16ရက်နေ့မှာအဆုံးသတ်มาဖြစ်ပြီးတော့မြန်မာနိုင်ငံကိုဧပြီလ18ရက်နေ့မှာပြန်လည်ရောက်ရှိมาဖြစ်ပါတယ်ရှင်